လာပါခင်ဗျာစနေညပိုင်းတဲ့လီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဖွဲ့စည်းပုံကိစ္စပါဖွဲ့စည်းပုံဆိုတာကတော့ဒီပြီးခဲ့တဲ့ရပ်ပိုင်းတွင်းကပဲဒီလက်ရှိ2008ခုနှစ်ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ဥပဒေမူကြမ်းတရက်ကိုဒီပြောင်စုကြံ့ခိုင်ရေးပါတီကတွဲပတ်တွင်မှုဖြစ်တဲ့ဒီလွတ်တော်ကိုယ်စားလှယ်ဦးသိန်းစောဦးဆောင်ပြီးတော့တင်သွင်းခဲ့တာရှိပါတယ်ခင်ဗျာအဲ့တော့ဒီဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့လည်းဒီအတိုက်ခံဒီမိုကရေစီအင်အားစုတွေရောတောင်းဆိုနေတာကြားပါပြီအဲ့တော့ဒီဖွဲ့စည်းပုံပြင်ဆင်ရေးအခုဥပဒေမူကြမ်းထွက်လာတဲ့အခါမှာဒီတောင်းဆိုနေတဲ့အချက်လက်တွေကဘယ်လောက်ထိထင်ရှားမှုရှိလဲနောက်တစ်ခုကဒီပြင်ဆင်ရေးအလားအလာဘယ်လောက်ထိဖြစ်လာနိုင်မလဲဒီအကြောင်းတွေကိုကျွန်တော်သုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်အဓိကပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီအငြိမ်းသားဗိုလ်မှူးကြီးတင်မောင်ဦးဖြစ်ပါတယ်သူကတော့ဒီပြောင်စုချက်ခိုင်တဲ့ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဖြစ်တယ်လို့ပဲဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာဒီလွှတ်တော်ကော်မတီတွေလေးလာရေးကော်မတီတွေမှာပါဝင်သူလည်းဖြစ်ပါတယ်နောက်တစ်ဦးကတော့ဒီ88ငင်းငယ်နဲ့ပုံလင်းလူဖွဲ့စည်းကခေါင်းဆောင်သူဖြစ်တဲ့ဦးမြအေးကိုဖိတ်ခေါ်ထားပါတယ်နှစ်ဦးရှိပါတယ်အဲကျွန်တော်တို့ဒီတိုင်းပေါ်မှာအခုဦးတင်မောင်ဦးရောက်ပါပြီဦးတင်မောင်ဦးကြားပါလားခင်ဗျဗိုလ်မှူးအငြိမ်းသားဗိုလ်မှူးတင်မောင်ဦး
ကြားပါတယ်ခင်ဗျကြားပါတယ်
ဟုတ်ကဲ့ပါခင်ဗျကျွန်တော်လည်းဖုန်းခေါ်ခက်ခဲဖြစ်လို့အခုမှဆရပါအဲ့တော့ကျွန်တော်အရင်ဆုံးဦးတင်မောင်ဦးကိုမေးချင်တာကတော့ဦးတင်မောင်ဦးကလည်းဒီလွတ်တော်ကဒီဖွဲ့စည်းပုံလေးလာရေးကော်မတီထဲမှာလည်းပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေမှာလည်းလေးလာရေးကိစ္စတွေမှာလည်းပါတယ်ဆိုတော့အခုဥပဒေကျမ်းတော့ဒီပြောင်စုချက်ခိုင်ရေးပါတီကနေပြီးတော့ဥဆောင်ပြီးတော့တင်သွင်းလိုက်တာရှိပါတယ်ခင်ဗျာကျွန်တော်နည်းနည်းလေးတစ်ခုလေးမေးချင်အရင်ဆုံးမေးချင်တာကလွတ်တော်မှာရှိတဲ့ဒီဖွဲ့စည်းပုံဥပဒေပြင်ဆင်ရေးအတွက်လေ့လာရေးကော်မတီတွေဘာတွေကအချက်လက်တွေကဘယ်လောက်ထိကိုစားပြုလဲဘာဖြစ်လို့ဆိုတော့ဒီကော်မတီကတင်တာမဟုတ်ဘဲနဲ့ပါတီဘက်ကနေတည်ဆန့်တင်လာတော့နည်းနည်းကွာချက်တွေမဖြစ်နိုင်ဘူးလားဥတင်မောင်ဘယ်လိုယူဆပါလဲ
ကျွန်တော်တို့ဒီဥပဒေရတင်တာနဲ့ပတ်သက်ပြီးတော့ဒီတောင်စုလွတ်တော်ရဲ့ဥပဒေပါဟောလေကျွန်တော်တို့ကိုယ်စားလှယ်တူကတော့လည်းကော်မတီရတော့လည်းတင်ွေးရှိပါလေကျွန်တော်တို့ဒီနေရာမှာတင်တဲ့အခါမှာခုနပြောတဲ့ကော်မတီအနေနဲ့ကြတော့သတ်မှတ်ထားတဲ့ဥပဒေကြတဲ့သတ်မှတ်ထားတဲ့20ငွေလုံးမှာလူစုဖို့အတွက်အခက်အခဲဖြစ်နေပါလေလွတ်တော်ထဲမှာကြည့်လိုက်ရင်ကျွန်တော်တို့ကိုယ်စားလှယ်အနေနဲ့ဒီနေ့ပြည်ထောင်စုချက်ခိုင်တဲ့ဖွဲ့စည်းပါတီက48ရာခိုင်နှုန်းရှိပါလေဒါကြောင့်သူကနေပြီးတော့ကျွန်တော်တို့ပါတီကနေဥဆောင်တင်ရင်ကြောင့်ရတော့ပါတီမှာကလိုအပ်တဲ့20ရာခိုင်နှုန်းအပြည့်ရှိပြီးဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဥဆောင်ပြီးတင်ခြင်းဖြစ်ပါတယ်ဒါကြောင့်ကော်မတီတင်မယ်ဆိုရင်ကော်မတီမှာ20ရာခိုင်နှုန်းရဖို့အတွက်ဆွေးနွေးရမယ်ကြီးရမယ်ဆိုရင်အခက်အခဲတွေရှိနေပါတယ်ဒီအပြင်ကျွန်တော်တို့ပြီးခဲ့တဲ့ဒီ section မှာပေါ့လေဒီကျွန်တော်တို့ဒုတိယနိုင်ငံကဦးနဲ့နာကျော်ဆိုတာအစိုးတခုတင်ထားပါတယ်ဒီဆိုတော့ဖက်ဒီဘုတ်ကမှုဒီပြင်းနဲ့ဥပဒေကျမ်းကိုအခုကျင်းပနေတဲ့လွတ်တော်မှာပဲကျင်းပပြီလို့ဆိုပြီးတော့အစိုးပြုပြီးတော့တိုက်တွန်းလာရှိပါတယ
်ဟုတ်ကဲ့ဥတ္တမောင်ဦးတစ်ချက်နောက်ချက်မေးကြပါလေတစ်ချက်မေးကြပါဆိုတော့အခုတင်လိုက်တဲ့မူကြမ်းထဲမှာကဥတ္တမောင်ဦးတို့ပထမဒီကော်မတီတွေကနေပြီးတော့လေ့လာပြုစုထားတဲ့အချက်လက်တွေဘယ်လောက်ထိပြည့်ပြည့်စုံစုံပါဝင်ပါလဲ
ကျွန်တော်အခုနောက်ပိုင်းတင်တာပေါ့အမှတ်က436ကာကြီးဖြစ်ပါတယ်အဲ့ဒီမှာကျွန်တော်ပုံမှ4ခုတင်ပြခြင်းဖြစ်ပါတယ်ဒုတိယတော့436အကောက်ကြီးဖြစ်ပါတယ်အဲ့ဒီမှာပုံမှန်30ပါပါတယ်ဒီနေရာမှာအဲ့ဒီနေရာအစိုးရမှမပါဘဲပုံမှန်တစ်ခုနေတဲ့အကျုံးဝင်လာတာတော့ဒီနေ့တိုင်းသားတွေလိုအပ်နေတဲ့ပါဝါတို့တက်ဆုရစုံစုဒီ sharing လုပ်တဲ့တရားနေတဲ့အချက်54ချက်လုံးလုံးပါပါတယ်ဒါကြောင့်ကျွန်တော်တို့ဒီနေ့တင်လိုက်တဲ့ပုံမှန်လည်းပြောရင်တော့34ခုဖြစ်ပါတယ်။ဒါတွေကကျွန်တော်တို့ဒီတော်စုလွတ်တော်ကနေပြီးတော့ဖွဲ့ခဲ့တဲ့ဒီတော်စုလွတ်တော်ဖွဲ့စည်းပုံချင်တဲ့ဥပဒေလိမ့်လာသုံးတဲ့ကော်မတီတာပြီးတော့ဒီတော်စုလွတ်တော်ကနေဖွဲ့ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နေအကောင့်ချက်ပုံမှုကော်မတီတွေမှာဆွေးနွေးခဲ့တဲ့နိုင်ငံရေးပါတီအသီးသီးနဲ့တိုင်းသားပြည်သူတွေလူဝတ်တဲ့ဆန္ဒကိုအများဆုံးပါတော့တွေ့ရပါလိမ့်မယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တစ်ချက်မေးချင်ပါလေအခုကယူကောက်ပွဲလေးလေဒီနေ့ကုန်ပိုင်းမှာကျင်းပဖို့ရှိပါတယ်ခင်ဗျာအဲ့တော့ဒီဖွဲ့စည်းပုံဥပဒေကပြင်ပြီးအောင်မှလူလူဆန္ဒခံယူပွဲ referendum လုပ်ရမယ့်အနေအထားမျိုးမှာချိုးချက်လက်တွေမှာရှိမှာပါအဲ့တော့အဲ့ဒီအခြေအနေအထိကောမှီပါမလားတကယ်တမ်းဖွဲ့ယူကောက်ပွဲမတိုင်ခင်မှာလုပ်နိုင်ပါမလား
ကျွန်တော်ကိုရှာနုံနဲ့ဒီဦးမှာ interview လုပ်တော့လည်းကျွန်တော်ရှင်းပြခဲ့ပါတယ်ဒီမှာလည်းဖွဲ့စည်းပုံချက်ကဥပဒေပြင်လဲဆိုရင်အသင့်ဆုံးသိရှိပါတယ်အခုပြည်တော်လို့တော့နေပြီးတော့အဆောင်ပြေးလိုက်တာပထမအဆင့်ဖြစ်ပါတယ်အခုတော့ဥပဒေကြမ်းတင်ခွင့်ရတော့ပါပြီကျန်တဲ့ဒုတိယအဆင့်ကတော့436 ကာဝေးပြင်ခွင့်ဖြစ်ပါတယ်ဒီတက်ကိုပြည်တော်စုလို့တမန်ရှိတဲ့ကိုယ်စားလေးခုနှစ်ဆယ့်နှစ်ငါးရာခိုင်နှုန်းဇမတ်တို့ကမှဖြစ်ပါတယ်ဒါရှင်လေးလက်ရှိဒီဝေဥတွေအပိုင်ရောရဖြစ်ပါတယ်ဒီတက်ကိုကျွန်တော်တို့ဒီဘက်ထဲမှာဆွေးနွေးပြီးခဲ့ဥတွေမှာဇမတ်ပါတယ်ချက်တက်တူဆွေးနွေးပြီးတော့အားလုံးကသဘောတူတဲ့ဆန္ဒပြတဲ့လူများလာလို့ခုနှစ်ဆယ့်ငါးရာခိုင်နှုန်းရခဲ့ရင်အ ခလက်သားလေးကလို့ plus ကျွန်တော်တို့ reference လုပ်ပေးအစ်မော်လီ136ကားကြီးပြီမှုဒါလည်းကျွန်တော်တို့ reference လုပ်ဖို့လူတွေလို့အားလုံးလည်းဒီကိစ္စဖြစ်ပါတယ်ဒီတော့ကလည်းလူဝန်ဆောင်ရင်ဖွဲ့ရမယ်ကျွန်တော်လည်းကမှအကော်မရှင်နေနေရဒီတောင်စုရေကောက်ပွဲကော်မရှင်ကြီးနဲ့ရှိလာပြီလားဖြစ်ပါတယ်တကယ်သာဒီတောင်စုလွတ်တော်ကိုယ်စားလှယ်664ရောက်လို့ဒါဖွဲ့စည်းပုံရပေါ့စိတ်ဝင်စားမယ်နိုင်ငံရဲ့လာရအောင်ကောင်းတဲ့ပုဂ္ဂိုလ်ရွှေ့ရှင်နေဆိုရင်အချိန်တိုတင်းမှာဖြစ်နိုင်လိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့နောက်တစ်ချက်မေးချင်ပါတယ်အခုဗိုလ်မှူးချုပ်တင်မောင်ဦးတို့ကြံ့ခိုင်ပါတီကတင်လာတဲ့မူကြမ်းရှိပါတယ်ဒီမူကြမ်းကပြောမယ်ဆိုရင်တော့ခုနကျွန်တော်ပြောလို့85ရာခိုင်နှုန်းပြရင်ပြရင်ပြင်ရမယ်ဆိုအခြေအနေပါအဲ့တော့ဒီကိစ္စမှာဘယ်လောက်ထိမျှော်လင့်ထားလဲတက်မဲတွေဘာတွေရပါမလားအတိုက်ခတ်မဲတွေရပါမလား
အဲ့တော့ကျွန်တော်တို့ဟိုလွတ်တော်တော့မှကြီးလိုက်ရင်တော့ရာခိုင်နှုန်းတည်ရမှာဒီတော့ခိုင်လာတဲ့ကိုယ်စားလှယ်ကတော့85ရာခိုင်နှုန်းဖြစ်ပါတယ်တက်မတော်က95ရာခိုင်နှုန်းဖြစ်ပါတယ်ယနေ့ကြားပြတ်မလို့တဲ့အတွက်ကြောင့်အရေးကောက်ခံရာခိုင်နှုန်းက85မှတ်ပြအောင်တွေ့ရမှာဖြစ်ပါတယ်ဟိုဘက်က95ရာတချို့တက်မတော်နေသားလည်းကြီးမယ်ဆိုရင်တော့ပါလာရင်လည်း95လုံးပါပါမယ်။မပါလာရင်လည်းလုံးဝမပါလာနိုင်မယ့်အနေအထားဖြစ်ပါတယ်။သို့သောကျွန်တော်ပြင်တဲ့အချက်တွေကိုဥပဒေကြောင့်ဆွေးနွေးတဲ့အခါမှာတက်မတော်ဘက်ကလည်းကော်မတီတွေမှာပါတယ်ဆွေးနွေးတာတွေဒါမျိုးသနာရှိလို့ပါလာခင်းမယ်လို့ဆိုရင်တော့ကျွန်တော်နိုင်ငံအတွက်ကျွန်တော်အခုတွန်းနေတဲ့ဒီနေ့ငင်းရဲရေးတို့ဒီစင်တဲ့ dialogue တို့ constitution ပြင်တာတို့နောက်ဆုံးဆရာလည်းတွင်သွားတဲ့အချိန်ထိအားလုံးစောင့်ရနေမှာဖြစ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့
ဒီတွင်လည်းအဖွဲ့အစည်းတကြီးအစည်းစားပြီးတော့အလေးနဲ့တာပြီးတော့စောင့်ရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဦးတမောင်ကျေးဇူးပါဦးတမောင်လေလိုင်းပေါ်မှာခဏနေပေးပါဦးခင်ဗျာကျွန်တော်နောက်ဥပမာဆိုရင်တော့136မှာ85ရာခိုင်နှုန်းကနေ90ရာခိုင်နှုန်းပြင်ရမယ်ဆိုတဲ့အချက်လိုက်ပြီးတော့တွေ့ရပါတယ်ဒါပေမဲ့96စလုံးလို့ဟာမျိုးမှာခုနတိုက်ခတ်ကောင်းဆောင်ဒေါ်ဆန်းစုကြည်တမရဖြစ်ခွင့်ဆိုတဲ့ပိတ်ပင်ထားတဲ့ကိစ္စမျိုးကမပါလာတာကျွန်တော်သတိထားမိပါတယ်လက်ရှိတော့ဆွေးနွေးပွဲအတွက်ဘုံရောက်ဆွေးနွေးလို့ရတဲ့တော်ရှင်တူရှိပါတယ်ခင်ဗျာကိုတက်တနာအမေရိကန်ပြောစုရပါကိုတက်တနာကြားပါလားခင်ဗျာကိုတက်တနာဒီအခြေအနေနဲ့ပတ်သက်လို့ဆွေးနွေးလို့ရပါတယ
်တခြားချက်နာခဲ့အခြေခံဥပဒေအရဆိုရင်ကျွန်တော်နိုင်ငံတကာတုံးဝအကျိုးလည်းမရှိဘူးဒါတူသူတခုအတွက်ဒါရည်ရွယ်ချက်တွေရေးဆွဲထားတယ်ဒါအဓိကအရှင်ရတော်ဆောင်ကြီးကိုအဓိကရည်ရွယ်ထားတယ်အရည်ရွယ်ဆိုဒီအခြေခံဥပဒေကြီးကိုပြင်ဆင်တာတွေကြောင်းလဲတာတွေဒါတွေတုံးနေတဲ့အစားကိုကျအဒီအချိန်ကဥပဒေရောဆက်ပြီးတော့အတိတ်ကြီးတာပုံပြီးတော့ဆန့်ကြည့်နေတော့ဘာကြောင့်လဲဆိုလို့ရှိရင်ဒီအချိန်ကဥပဒေကျွန်တော်နိုင်ငံကျလည်းအလိုလိုကလည်းကောင်းကျိုးလေးပေးတယ်မဟုတ်ဘူးတို့တင်တဲ့ရာဟောဆက်ဆဲကောင်းဒီတွေကျောင်းလေးကောင်းဒီအကောင်းဒီတွေရောတင်လိုက်ကြတယ်ကတင်တဲ့အခါကျဒီဆွတ်တော်ကဘယ်သူတွေကတောင်းဟုတ်ထားလဲဆိုလို့ရှိရင်ဒီချက်ဖွက်နဲ့ဒီဆက်တက်ကလည်းတောင်းဟုတ်ထားတာကဲဆက်ကဲချက်ဖွက်ကလည်းထောက်ခံရတာဟောခေါ်ဆောင်ရဟောထောက်ခံတယ်ထောက်ခံတယ်စကားပြောတောင်းရတာကိုယ်စက်တယောက်ကတော့ကောက်ရတယ်ဆိုလို့ရှိရင်တွားရအောင်အရာရအောင်တခါဒူးဒူးဆလာခိုင်ပဲလုပ်ပါဒူးဒူးဆလာခါလုပ်ပိုင်ပဲလုပ်လို့ဆိုလို့ရှိရင်လည်းကျောက်ကဘောလုံးရှိတယ်ဒီတော့ကျွန်တော်တို့အခုကလူမျိုးကြီးပေါ်တာကြီးဖန်တီးတဲ့အုပ်စုတွေလည်းရှိနေတယ်အတူတူတည်းနဲ့တနည်းဟုတ်တနည်းလိုက်ရှာစေးကြတယ်အဲ့တော့အကောင်းဆုံးကညာဟောကဒုတိယနဲ့ဆိုလို့ရှိရင်ဆန္ဒလည်းဒီကတိုင်းပြည်တွေကတိုင်းပြည်နဲ့လူမျိုးတွေကဒုတက်ချင်တယ်ဆန္ဒလည်းရှိတယ်စေတနာလည်းရှိတယ်ဒီအခြေခံဥပဒေရောဒီငါတားလည်းလောက်အခံကြဘူးဆိုလို့ရှိရင်ဒါတို့သိတယ်သူဆက်လာလည်းရှိတယ်ဆိုလို့ရှိရင်ကဲဒီအခြေခံဥလိယုတ်ကဲချက်ချလိုက်ကြဟာဒီဒီသော6ဒီ59စာလုံးလေးချက်ဆက်လိုက်ကြပုံပြီးတော့အကျိုးရှိတယ်အဲ့ဒါဆိုလို့ရှိရင်ကျွန်တော်တိုက်ကြည့်တယ်အများကြီးချက်လာတယ
်ကုတသနာဆက်ဆွေးနွေးဖို့ရှိပါတယ်လေလိုင်းပေါ်မှာခဏနေထားပြပါဦးခင်ဗျာကျွန်တော်ကုအများကြီးလေလိုင်းပေါ်ရောက်လာလို့ပါကုအများကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြ
ားပါလေ။ဒီကုနာဒီလိုင်းပေါ်မှာကျွန်တော်ကြားပါလို့ပါ။အဲ့တော့ကျွန်တော်ခုနမေးတဲ့မေးခွန်းပါပဲ။ကိုမြားကြီးတို့ဘက်ကတောင်းဆိုထားတဲ့လိုလားတဲ့အချက်လက်တွေအခုမူကြမ်းထဲမှာတွေ့ရပါလား
။အဓိကကကျွန်တော်တို့ကပုံမှန်236ပြင်ဆင်နေတဲ့ပတ်သက်ပြီးတော့ကျွန်တော်လက်မှတ်ကောက်ခံဆန္ဒချတဲ့အခါမှာကျွန်တော်လက်မှတ်5000နီးပါးရခဲ့ပါတယ်။ အဲ့တော့အခုလက်ရှိပြင်ဆင်မယ်ဆိုတဲ့အခြေအနေဒီ80ရာခိုင်နှုန်းပဲပြင်ပြင်65ရာခိုင်နှုန်းပဲပြင်ပြင်သို့မဟုတ်80နဲ့20ရာခိုင်နှုန်းပဲပြင်ပြင်ကျွန်တော်တို့အနေနဲ့ကျွန်တော်တို့ပြင်ဆင်မယ်ဆိုတဲ့အောင်စိတ်အောင်တိတ်အောင်နိမ့်မိတ်ကိုကျွန်တော်ယူခြင်းဖြစ်တယ်။အခုရှိတာကအခုချိန်မှာအစိကူကန်ကာလာဖြစ်တဲ့အတွက်ကြောင့်ကျွန်တော်လူချင်းနဲ့ပုံစံမျိုးတော့အပြည့်ဝရလဲဥမယ်လို့ငကူတဲ့ကျွန်တော်မပြောလဲနေပါဘူး။အဲ့ကြောင့်မလို့အခုလက်ရှိ80ရာခိုင်နှုန်းပြင်မယ်ဆိုတင်ထားတဲ့အဆိုဟာကျွန်တော်တို့လူချင်းနဲ့စန္ဒာနဲ့ထပ်လူထက်မှမဖြစ်တော့လဲပဲကျွန်တော်တောင်းဆိုချက်ကိုပြင်ကိုပြင်ရတယ်ဆိုတော့အောင်စိတ်အောင်တိတ်အောင်နမိတ်ကိုတော့ကျွန်တော်ယူပါတယ်ခင်ဗ
ျဟုတ်ကဲ့အခုမူချမ်းထဲမှာပါတဲ့အချက်လက်ချို့မှာ59ဆလုံးလို့နေရာမျိုးမှာမနာကူမြာကြီးတို့ဘက်ကတင်ထားတဲ့အချက်ပေါ့နော်အဲ့ထက်မှဒီဒေါ်စန်းစုကြည်ကိုတမနာဝင်ရွေးလို့မရအောင်ပြိပိထားတဲ့ချက်ချက်ပါပါတယ်ဒါမဲ့အဒီချက်ကိုပယ်ဖျက်ထားတာမရှိပါဘူးဒါနဲ့ပတ်သက်လို့ရော
ဟာဟုတ်ပါလေအဓိကကတော့ပြောမယ်ဆိုလို့ရှိရင်တော့ဗျာမြန်မာနိုင်ငံရဲ့အတွင်းကူးစက်ကာလမှာနိုင်ငံတော်သမ္မတဖြစ်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံသားတိုင်းဟာသမ္မတဖြစ်ခွင့်ရှိတယ်ဆိုတဲ့အခြေအနေကိုရအောင်ကျွန်တော်တစ်စက်ရင်တစ်စက်ရင်ပြင်သွားမှာဖြစ်ပါလေတိုးတော့လည်းပဲကျွန်တော်တောင်းဆိုခဲ့တဲ့အချက်မှာ436ကိုအဓိကထားပြီးတောင်းဆိုခဲ့တယ်ဆိုတော့အောင်တော့လက်ချင်မပြည့်စုံကြပါဘူးအဲဒါကြောင့်436ပြည့်စုံမဲ့ဆိုခြင်းဒီကျွန်တော်တောင်းဆိုမှုတစုံတရာအားဖြင့်အတိမတိချင်းကျွန်တော်နားလည်ခံတာပါလေ
အခုတင်ထားတဲ့436ထဲမှာ85ရာခိုင်နှုန်းဖွဲ့စည်းပုံပြင်ဖို့တက်ပေါ့နော်85ရာခိုင်နှုန်းကနေ80ရာခိုင်နှုန်းထိလျှော့ဖို့ဆိုတော့သူတို့တင်ပြချက်ပါပါတယ်ဒီပေါ်မှာတော့လက်ခံ
လို့
ကိုမြကြီးတို့လက်ခံလားဟုတ်ကဲ့ကိုမြကြီးကြားပါလား
ဟ
ယ်လိုဟယ်လိုကိုမြတ်ကြီ
းဟုတ်ကြပါလေခင်ဗျ
အဲ့တော့436ပြည်ရေးကိစ္စမှာသူတို့တင်ထားတဲ့အထက်မှာ80ဒီဖွဲ့စည်းပုံပြည်ရေးအတွက်လိုအပ်တဲ့ဒီအရေးအတွက်မှာ85ရာခိုင်နှုန်းကနေ80ရာခိုင်နှုန်းကိုရှော့ချထားပါတယ်ဒီပေါ်မှာတော့ကိုမြတ်ကြီးတို့လက်ခံလား
အဓိကအားဖြင့်လက်ခံရင်လက်မခံရင်ဆိုရတဲ့ပြည်လူထုရဲ့တောင်းဆိုမှုအတူမှုသူတို့အတိမတ်ကြည့်ပြီးပြင်လာရတယ်ဆိုတဲ့အပေါ်မှာတော့ကျွန်တော်နားလည်ရမှာဖြစ်ပါလေကျွန်တော်လူချင်းတာကတော့ဒါအကုန်လုံးပြောရလို့ရှိရင်100ရာခိုင်နှုန်းဟာ civilian အားလုံးကစီဗီလီယံတွေပဲဖြစ်ရမယ်ဆိုတော့ကျွန်တော်နားလည်ထားပါတယ်ဆိုလိုချင်တာကလူလူကြီးချက်ပြီးတော့ကိုယ်စီလေးတွေပဲဖြစ်ရမယ်လို့နားလည်ထားပါတယ်ဆိုတော့ဒီအခြေအနေမြောက်ခင်ကာလဆက်ကြာမှာအများဖြင့်အတင်ကူးပြောင်းကာလကိုညံ့မှုတဲ့ကာလမှာအခုအချိန်မှာအလောက်မျိုးထိသူတို့ပြင်လာရမယ်ဆိုတော့ကျွန်တော်တောင်းဆိုထားတဲ့လက်မှတ်၅တန်းကိုအတိမတ်တူလာခြင်းဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကုမြကြီးလှိလိုက်ပေါ်မှာခဏနေပေးပါဦးခင်ဗျာဗမွေးတင်မအောင်ပြန်ရောက်ပါပြီ
တင်မအ
ောင်ကြားပါလားခင်ဗျာโอเคဥတီမောင်ကျွန်တော်ခုနမေးတဲ့မေးခွန်းပါပဲအဓိကဒီ59ဆလုံးနိုင်ငံတော်သမ္မတရွေးချယ်ပိုင်ခွင့်နဲ့ပတ်ရွေးချယ်ခံပိုင်ခွင့်နဲ့ပတ်သက်လို့ပေါ့ကန့်သက်ထားတဲ့ကိစ္စမှာဒီမဥပမာဆိုတက်ခန့်ကောင်းဆောင်ဒေါ်စန်းစုကြည်ကိုအတွက်နဲ့ပတ်သက်လို့ဟိုကန့်သက်ထားတဲ့အခြေအနေကပေဖြတ်တာမတွေ့ရပါဘူးခင်ဗျာဒီပေါ်မှာကဥတီမောင်ဦးအမြင်သိကြပါမယ်ကျွန်တော
်တို့ဒီအရနဲ့ပတ်သက်ပြီးတော့ Constitution ဆိုတာအမှန်တကယ်တော့အုပ်ချုပ်သူတွေဆိုရနေပြည်သူ့သားမှာပဲဒီလိုလုပ်တဲ့သဘောပါလေကျွန်တော်တို့ဒါကိုသာပြီးတော့ပြင်ဖို့ဆိုတဲ့ idea ဆပေါ်လာလေအစိုးရတင်တာလည်းအိန္ဒိယနဲ့ကြားပါရင်ကျွန်တော်တို့တက္ကသိုလ်ပါတီကဒုတိယဥက္ကဋ္ဌဒုတိယဝိသေကနေစပြီးတော့ပြင်ဆင်ပါလေအကြတာနဲ့တရားလုံးကျွန်တော်တို့အချိန်ပေါင်းများစွာဆွေးနွေးပါလေနိုင်ငံတကာနေပြီးတော့အကြံပြုတာတွေဒီနေ့အကြံပြုတာတွေအဆောင်ပြေပေါင်း1000ကျော်လောက်ရှိပါလေဒါတွေအချိန်ကပြီးတော့ဆွေးနွေးတဲ့အခါမှာဒီ59ဥက္ကဋ္ဌလုံးရဲ့သဘောတရားကဒီနေ့ကျွန်တော်တို့ဂျာနယ်ဒီမှာလည်းတစ်ချက်လည်းကြည့်ကြပါလေ။ဆမိုင်းကြောင့်ဆက်ဆက်နေပြီးတော့အမျိုးသားအကောင်းဆုံးဒီတက်ကြီးရ။ဒီရတော်ပဲအခြေခံပါလေ။ဂျမန်နိုင်ငံရဲ့လူနေရေးနဲ့ကြုံကြတာဒီလက်ချက်ပြီးသေးတယ်။ပြင်းမကြပါလေ။တချို့ကလည်းကျွန်တော်ဆွေးနွေးလို့ပေါ့။ကျွန်တော်တို့ဒီ၅တန်းကျော်ဆိုတဲ့ဥက္ကဋ္ဌကပြည်သူဖြစ်တော့ကျွန်တော်က၅တန်းကျော်ကတော့အဓိကမဟုတ်ဘူး။ကျွန်တော်ကတန်းပါရှိတဲ့54တန်းကျော်တော့ပြည်သူတွေရဲ့အယူအဓိကတာပြီးပြေးလာခြင်းဖြစ်ပါတယ်။ဒါကြောင့်ဖွဲ့စည်းပုံမှာပြင်းထန်တဲ့အကြောင်းတရားလက်သက်ရှိပါလေ။ဒါမှတိကတော့ဒီလက်ရှိဖွဲ့စည်းပုံအခြေခံဥပဒေကယနေ့ဆိုရင်2008လို့ပေါ့။ကျွန်တော်ယင်ဖြစ်ကြတယ်လို့ပဲ1993ခုကျရဆိုတော့ဒီမှာအစ်က25နှစ်လောက်ဖြစ်တော့သူ့ပြင်းပြီ။ဒုတိယကဒါကိုရေးပြီးခဲ့တဲ့သမ္မတော်ဆိုတာဒီကိုယ်တိုင်ဒီမိုကရေစီရန်ကောင်းမှာမတော်ဘူးသူကြားဘူးတဲ့ဘုံတရားနဲ့အတွေ့အကြုံတူကရေးခဲ့ရေးတဲ့အခါကျတော့ကျွန်တော်တို့ကယနေ့ကိုယ်တိုင်ပြတ်တဲ့ကမှာအခက်အခဲရှိတယ်ရှိတဲ့ကမှာဒါမျိုးကြောင်းလေးမှဖြစ်မယ်ဆိုရင်အခြေခံအကြောင်းတရားလက်ချက်ပေါ်လာတယ်ဒါနဲ့ကျွန်တော်တို့ပြည်ပုံပြမှုကျူတာနေဖြစ်ပါလေနောက်တစ်ခုကတော့ယနေ့တောင်းဆိုနေတဲ့အချက်ကတော့အများကြီးပါပဲဒီသူတွေကလည်းတောင်းဆိုရဲ့လက်ရှိနိုင်ငံတော်တကယ်အမှန်တကယ် ခင်ဗျာပြောတတ်တယ်ပြီးတော့ပြောင်းလဲဖို့ဆိုရင်လက်ရှိကလေးကိုပြင်သင်းတဲ့ဥဒ္ဒါတွေကိုဒီလိုရဲ့အကြံပြုချက်တွေအခြေခံပြင်ပြဖြစ်ပါတယ်။ဘာသာကုသအလုံးရဲ့အနေအထားတော့ဘုနာပြောပါလို့အတက်ကဆုံးဆောင်အတွက်တော့တွင်းရင်တော့အနေအထားတွေဖြေကောင်းပြင်နေပါတယ
်။ဆိ
ုတော့ယနေ့နိုင်ငံတော်ရဲ့လူရဲ့ချက်ရလူတို့ရဲ့အဆုံးချက်အနေနဲ့
ဟုတ်ကဲ့ဦးတမောင်နောက်တစ်ချက်မေးကြပါလေအခုဦးတမောင်ဦးတို့ဒီကြံ့ခိုင်ရေးပါတီကနေတင်လိုက်တဲ့မူကြမ်းနဲ့ပတ်သက်လို့ပြုစုတဲ့နေရာမှာတခြားလူထုရဲ့အတန်လူထုရဲ့အယူဆလူထုရဲ့အမြင်နောက်တစ်ခုကတိုင်းသားတွေရဲ့အမြင်တိုင်းသားအဖွဲ့အစည်းတွေရဲ့သဘောထားနောက်တိုက်ခိုင်နိုင်ငံရေးပါတီရဲ့သဘောထားဒီအားတွေကိုတိခောက်ပြီးတော့ဆွေးနွေးပြီးတော့ပြုစုတာလားကြံ့ခိုင်ရေးပါတီတက်တက်နဲ့ကိုယ့်ရဲ့ယူဆချက်အနေနဲ့ပြုစုတာလားတခြားဆွေးနွေးမှုတွေရောရှိပါလား
ကျွန်တော်ဒီမုံပြင်းလေးယူဆသည်ဒီတော့ဒီလိုကြီးကဒေသဒုတိယကော်မတီကိုဖွဲ့တဲ့အခါမှာအဖွဲ့ဝင်တရားနဲ့ရှိပါပါတယ်။အဲ့ဒီတရားရှိမှုနဲ့ပြည်သူလူထုရဲ့အကြံပြုချက်တွေပထမအကြိမ်နဲ့ဆွေးနွေးပါတယ်။အဲ့ဒီအဖွဲ့ကနေကျွန်တော်တို့ပြည်တော်လူထုတို့အစီအစဉ်လာတင်ပါတယ်။အဲ့တော့တင်လာတဲ့အစီအစဉ်လာပေါ်အခြေခံပြီးတော့မှဆွေးစည်းပုံအခြေခံဥပဒေပြင်ဆင်နေရေးဆိုတော့အဲ့ဒီတည်းမှာတမတော်ကိုနိုင်ငံရေးပါတီကိုတိုင်းနာအားလုံးနဲ့ပါပါတယ်။ဒီနေ့ပြေးလိုက်တဲ့အဆိုဒီကျွန်တော်တို့ဆွေးနွေးခဲ့တဲ့အချက်အလက်အခြေခံပြီးဖြစ်ပေါ်လာတဲ့အချက်များပါဖြစ်ပါတယ်။ဒီကြားကျွန်တော်တို့ပါတီနေနဲ့တွင်းနေနဲ့နှစ်ရက်လုံးမရှိခဲ့တဲ့ကြောင့်ဒီလိုဘလို့မှဥဆောင်မှုတော့မတင်နိုင်ပါဘူး။ဒါကြောင့်ကျွန်တော်တို့ကနှစ်ရက်လုံးရှိတော်ညာလေကျွန်တော်တို့ပါတီရနေရာသုံးတဲ့နေရာကိုလက်မှတ်ထိုးပါတယ်။ဒီတော်လို့တော့မှနိုင်ငံပါတီ၁၉ပါတီနဲ့တတိပုဂ္ဂလနဲ့အဖွဲ့နဲ့ဆက်ရှိပါရဲ့အဲ့ဒီနေရာလက်မှတ်ထိုးတာ၉ဘွဲ့ဖြစ်ပါတယ်ကျန်တဲ့၁၇ဘွဲ့ရတော့အကြောင်းအမျိုးမျိုးကြောင့်မထိုးကြဘူးဆိုသိရပါတယ်ဆိုတော့ဒီအချက်အားလုံးဒီအဖြစ်ဖြစ်လုပ်ခဲ့တဲ့ကော်မတီကြီးနှစ်ခုရဲ့ဆက်ပေါ်လာတဲ့ဒီသူရဲ့အတန်နာဆောင်ပြီးတော့ဒီအစိုးရသိနေတာဖြစ်ပါတယ
်ခုနလက်မှတ်ထိုးတဲ့အထက်မှာအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမှတ်တရောပါပါလားအ
ဲ့တော့ကျွန်တော်တို့စတူတော့အားလုံးကျွန်တော်တို့ဒီ SCB အနေအထားသုံးတဲ့၄ယောက်ထိုးပါတယ်အမှန်တကယ် 20% တဲ့လူတာက130 ဒသမ8ပေါ့လေအဲကျွန်တော်က134ထိုးတဲ့ချိန်မှာ50ရာခိုင်နှုန်းကျော်ပြီးဆိုတော့အမှန်တကယ်တင်လိုက်ရပါတယ်တို့တော့ကျန်တဲ့နိုင်ငံရေးပါတီအားလုံးဝိုင်းဝန်းပြီးတော့ပါနာအောင်လို့ကျွန်တော်စီရင်ပါတယ်ဘုရားပြောတဲ့ NLD ကလည်းအားလုံးထိုးကြပါလေကျန်တဲ့ကျင်းပါတီကျင်းပါတီရှမ်းပါတီအစသဖြင့်
ဟုတ်ကဲ့ပါခင်ဗျာဦးတမောင်လေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာအဲကိုတက်တနာကိုပဲကျွန်တော်မေးချင်ပါတယ်ကိုတက်တနာခုနကဦးတမောင်ပြောသွားတာကြားမိမှာထင်ပါတယ်ကိုတက်တနာကတော့ဒီတကယ်တမ်း2008ခုနှစ်ဖွဲ့စည်းပုံကြီးကိုတစ်ခုလုံးကိုဖျက်လိုက်ပြီးတော့တည်ရည်တာပိုကောင်းမယ်ဆိုတဲ့အမြင်ရှိပါတယ်ခုနကဦးတမောင်ကတော့ဖြည့်ရှင်းချက်ကတော့သူ့ရဲ့အနေထားကတော့တဆင်ရင်သွားမယ်ဆိုတဲ့ဖြည့်ရှင်းချက်ကြီးကြားမိပါမှာကိုတက်တနာဒီပေါ်မှာကောဘယ်လိုမြင်လဲ
ကျွန်တော်ကဟိုကြားလို့ဆိုတာသူကဒီတဆင်ရင်သွားရဲ့ဆိုတဲ့အာယူဆိုင်ရတော့ယူတော့ကြောက်ရခိုင်ဆိုင်ရစ်ဆိုတော့ဆက်လေဟိုအများစုကဗျာဟာချက်တိုင်းနောက်အတီတွေဟိုကဟိုဆရာကျော်တို့နိုင်ငံရေးပါတီတွေရဲ့သဘောထားကိုလည်းသူကသူကလိလာကောက်ပြီးသာနောက်ဒီသူရဲ့သဘောထားကိုသူကလိလာကောက်ယူထားတာဒီဟုတ်ဒါသူကသူအသူနည်းသူဟာသူတို့လိလာလေသူတို့တည်နေဒါဖြူးချင်းချင်းရောဆိုလို့ဟုတ်ဒီစားကြီးကလေးကဟိုချက်ပေါက်အရီဆိုလို့ရှိရင်ဒါကျွန်တော်ရွေးချယ်တင်ရခေါ်တာလည်းအတီလည်းမဟုတ်ဒါကျွန်တော်တကယ်ကိုယ်ရဲ့ယူကအိုနဲ့ယူကတဲ့ကျွန်တော်ဆိုင်ဆက်တော့ကိုယ်တည်းအားလုံးကဝေယူသွားတာလေ။ဟာသူကသူစိတ်ကြိုက်ရေးကြတယ်။ဟာတော့ဟိုဥဆောင်ဖို့ခန်းကနေပေါဝင်ရောင်းရဲ့ဆိုတော့အလိုကြီးထက်လာရည်။ဟာလာတော့တော့ဆက်စစ်ကြည့်ကြည့်ရပြီးတော့ငါတော့ကိုယ်စာလုံးကိုတခါထိုးတဲ့ထားရည်။အဲ့တော့ဒီအယူစင်စင်သွားလို့ဆိုလို့ချင်တယ်။တော့တော့ကြောက်လို့ခိစားရည်ရှိတယ်ခွာ။အဲ့တော့ကျွန်တော်တို့ချင်တာဟိုချက်နေဆက်ချက်နေတော့ဟာစုံပြည်သူအများစုကလည်းဒါတို့ကခန့်ခွက်တယ်ဒါငါတော့ဆိုတဲ့ကိစ္စအားနည်းကိစ္စမဟုတ်ဒီငါတော့ဆိုတာဒီကလေးကလူလုံးလုံးကကျွန်တော်တို့ရွေးချယ်တန်ရဖက်ပြီးမှဆိုလို့ချင်းကျန်ငါတဲ့လေးတော့ဒီငါတဲ့လေးတော့လည်းတော့၃၅ကျော်တော့ခက်ခွန်ပါကြီးဒီခြေကဥတွေကြီးကိုသူကလက်ဝခံနိုင်ပေါ့အဲ့တော့ဒီခြေကဥတွေကြောင့်ကျွန်တော်တို့တိုင်းကြီးကတော်တော်ကြီးကိုဟိုနက်လာခဲ့ဆောင်းဆုံးခဲ့ကျွန်တော်နိုင်ငံကတခြားနိုင်ငံကအခြေခံဥတွေကြီးတွေကျွန်တော်တို့ဒီလိုလာစီအောင်လို့ကျွန်တော်နိုင်ငံကအခြေခံဥတွေလည်းရှိပြီးသားဟိုဒီလိုခေါင်းလည်းရှိတယ်ကွန်ဆက်လေးလည်းရှိတယ်အဲ့ဒါဒီအခြေခံဥတွေကိုကျွန်တော်တို့နိုင်ငံနဲ့လက်ရောညှိထွေတဲ့အချက်လက်တွေကိုကျွန်တော်တို့ရစင်မှာရှေ့ဆုံးမှာဆိုလို့ချင်း
ဟုတ်ကဲ
့အခြေခံဥတွေကောင်းရောက်တယ
်ဒါ
ခိုင်မာတဲ့အခြေခံဥတွေဆိုကောင်းမလဲမရှိဘူးအဒီအိုရီကောင်လည်းခိုင်မာတဲ့အခြေခံဥတွေမရှိဘူးညာ
ဟုတ်
လားတိုးတက်တာနဲ့ဖြတ်ပြီးပါအခုခင်းနေကြောင်းလဲမှု ချစ်စင်အောင်ဥတည်ပြီးတော့အခြေခံဥတည်ပြည့်စင်အောင်ပြင်ဆင်တယ်ချစ်စက်တင်အောင်ချစ်စက်သွားတာဒီလိုမျိုးသွားကြရလား
ကိုတက်တာကျေးဇူးပါကျွန်တော်ကိုမြာကြီးကိုပြန်ဖိတ်ခေါ်ချင်ပါတယ်ကိုမြာကြီးကြားပါလားခင်ဗျဟု
တ်ကဲ့ကြားပါခင်ဗျ
ကိုမြာကြီးခုနတော့ဥတည်မအောင်ဆင်းနေတော့ချိုးတော့ကြားမိမယ်ထင်ပါတယ်ကျွန်တော်နောက်တစ်ခုမေးချင်တာကအခုဘာပဲပြောပြောဒီမူကျန်းထွက်လာပြီးလွှတ်တော်မှာဥတည်ပြူရေးကိစ္စဥပဒေပြင်ရေးကိစ္စဆဆွနေပါတော့မယ်အဲ့တော့ဆွနေတဲ့အချိန်မှာကိုမြာရီလိုမျိုးဒီလူမှုဖွဲ့စည်းရေး88ပါဝင်ချာလူမှုဖွဲ့စည်းရေးအတန်ဘယ်လောက်ထိကိုစားပြုနိုင်မလဲဒီထဲမှာဆွနေနိုင်မယ်လို့မျှော်လင့်ထားလဲ
ကျွန်တော်အများကြီးမမျှော်လင့်ထားပါဘူးခင်ဗျာဘာဖြစ်လို့လဲဆိုတော့အခုကရွေးကောက်ပွဲရတယ်နိုဝင်ဘာမှာတုံးမယ်ဆိုတဲ့အခါကျတော့စိတ်ကိုနီးကပ်နေကာလဖြစ်ပါလေအဲ့ဒါကြောင့်အဲ့ဒီအချိန်ကာလအတွင်းမှာပြင်နိုင်တယ်လို့ပြင်ပြင်အထူးသဖြင့်ကျွန်တော်ငြိမ်းချမ်းဖြစ်စင်တဲ့ပတ်သက်ပြီးတော့တိုင်းနာပြည်နယ်ဒေသတွေနဲ့ပတ်သက်ပြီးလည်းဟုတ်အခွင့်အာဏာပိုးပေးခြင်းဆိုတဲ့ကိစ္စရတရားအရေးကြီးပါတယ်နံပါတ်1ချက်ကနံပါတ်2ချက်ကပြည်သူတောင်းဆိုထားတဲ့လက်မှတ်5စံတော်စံတာကိုကျွန်တော်တို့မှတောင်းရှိပါတယ်အဲ့စံတာနဲ့ပတ်သက်ပြီးတော့မှ436ပြည်စည်းနဲ့ပတ်သက်ပြီးတော့မှ80ရာခိုင်နှုန်းပဲဖြစ်ဖြစ်ငွေကူရှိရင်ဒီအခြေအနေကနေပြီးတော့ပြည်စင်မှုတစုံပြပြုတ်ခဲ့မယ်ဆိုတဲ့အခြေအနေတော့ကိုပဲကျွန်တော်စွန့်လင်းထားပါတယ်။ဘာဖြစ်လို့ဆိုတော့၄၅လဆိုတဲ့အချိန်ကာလတွေမှာအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ကိစ္စရတခုကိုကျွန်တော်လူချင်းနဲ့ပြောမှန်းတဲ့ပုံစံလိုပြင်ဆင်လို့မရနိုင်ပါဘူး။အဲ့ဒါဟာတိုင်းသားညီကိုများနဲ့ကျွန်တော်ဆွေးနွေးပြီးထွက်လာ reset တွေအပေါ်မှာချက်နောက်တစ်ခုက2015ရွေးကောက်ပွဲနဲ့ဖြစ်ပေါ်လာမယ့် reset တွေပုံမှာတစ်ချက်အဲ့ဒီတစ်ချက်စုံချက်ပေါ်မှာပို့တည်ရလို့ကျွန်တော်မြင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုမြားကြီးလိုင်းတော်ခဏနေပြီပေါ့ဦးတက်မောင်ဦးဦးတက်မောင်ဦးကိုခေါ်ချင်ပါလေဦးတက်မောင်ဦးကြားပါလားခင်ဗျာ
ကြားပါလေ
ဟုတ်ကဲ့ကြားကြည့်ပြောဟုတ်ကဲ့ဦးတက်မောင်ဦးခုနကကိုမြားကြီးတို့ဆွေးနွေးတာလည်းကြားမိမှာပါအဲ့တော့လူတို့ရဲ့လူလားချက်တချို့ဒီအဖွဲ့အစည်းတွေရဲ့လူလားချက်ကလည်းလက်ရှိအနေအထားတက်ကိုအများကြီးလူလားမှုတွေသူတို့ရှိပါတယ်ဒါမဲ့ခုနကပြောကိုမြားကြီးပြောသလိုပဲဖြစ်နိုင်တဲ့အနေအထားသူတို့မျှော်လင့်ချက်ကိုလည်းဦးတက်မောင်ဦးကိုကြားမိမှာပါဦးတက်မောင်ဦးအနေနဲ့ကတော့အခုတင်လိုက်တဲ့မူကျန်းကလွတ်တော်ထဲမှာဘယ်လောက်ထိရလကောင်ထွက်လာမယ်ယူဆလဲဘာလို့ဆိုတက်အင်အားစုကလည်းရှိသေးတာ哦တက်မလို့အင်အားစုကလည်းရှိသေးတာ哦
အဲကျွန်တော်ကရှင်းပြသလိုပေါ့လေနံပါတ်1ကဟိုပထမတစ်ယောက်ဆွေးနေတယ်ဖွဲ့စည်းပုံအခြေခံဥပဒေအသက်ဆိုတာလေကျွန်တော်လည်းဆွေးနေပြီပါမယ
်ဟုတ်ကဲ
့ဟိုသူ့ရဲ့အထွေရတော့နည်းနည်းလေးအိမ်မက်ဆန်လုံးဝကြီးတယ်ဟောချစ်ချစ်အစ်စ်အလုပ်ဖို့ဆိုတာအသိခဲ့ပါတယ်ကျွန်တော်54ရောချင်းချင်းချင်းနဲ့လေးလာပြီးတော့ဆွေးနေချင်းဖြစ်ပါတယ
်ဟုတ်ကဲ့တမလေးတော့ပဲချိန်ရပါတယ်ဖြတ်ပြီးပါဟုတ်ကဲ
့ဟောကောင်းပြီကောင်းပြီအဲ့တော့ကျွန်တော်မြင်တဲ့အဖြေရတော့ကုနာသူဆွေးနွေးတဲ့အနေသားကြီးအိမ်မက်ဆန်မလေးမဖြစ်နိုင်ဘူး။ကိုမြာကြီးတို့ပြောတဲ့အနေသားမျိုးနဲ့ကျွန်တော်ကလက်ခံပါလိမ့်မယ်။ဒါကြောင့်မို့ကျွန်တော်လုပ်နေတာကဟိုမြန်မာနိုင်ငံမှာရှိတဲ့54တန်းသောနိုင်ငံတော်နိုင်ငံသားတွေလုပ်ကြည့်ပြပါလိမ့်မယ်။အဲ့ဒီထက်မှ54တန်းထဲမှာသူပြောတဲ့ငါးတန်းလေးပါပါဖို့။ဒါကြောင့်ဖြစ်ချင်းမဖြစ်ချင်းဘယ်သူမှမသွားမှုနေလို့ဆိုတော့မြန်မာနိုင်ငံမှာရှိတဲ့ပြည်သူတို့ကနိုင်ငံရေးစိတ်ဝင်စားမှုပေါ်မှာအခြေခံမဲ့လို့ကျွန်တော်ယုံကြည်ပါလိမ့်မယ်။တကယ်လို့တက်ကြီးတက်ကြီးနဲ့လုပ်တဲ့ရင်ကောင်းတော့လာရအောင်ပဲဒီမို့ဆိုရင်ကိုမြာကြီးပြောသလိုပဲနေနိုင်တာ ਉਹ လေကျွန်တော်လက်ခံပါလေဒါကြောင့်ဒီနေ့လုံးလိုက်တဲ့အခြေဒီဘယ်လောက်ဒီအကျိုးတရားမှုရှိမလဲဆိုတာလွတ်တော်ကမှရောက်နေတယ်ကိုယ်စနေမြားရေးသစ္စာအဖွဲ့အစည်းများရေးစိတ်ဝင်စားမှုနိုင်ငံတော်နိုင်ငံသားအကျိုးပေးဖို့လို့မှုမှအခြေခံလို့တင်ပါလေ
ဟုတ်ကဲ့ပါခင်ဗျာဥတ္တမဦးကျေးဇူးပါကျွန်တော်ဒိုင်းလီလိုက်စီစဉ်အချိန်လေးဆစ်သွားလို့ပါပေါင်းဆွနေပြီးတဲ့ဒီအငြိမ်းသာပုံမှုကြီးတင်မောင်ဦးနောက်88ကကိုမြာအေးကိုမောင်တက်တနာနဲ့ကျွန်တော်တို့ရှင်အားလုံးကိုကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ဒိုင်းလီလိုက်စီစဉ်တော့ဒီမှာပဲညနာခင်းပြပါခင်ဗျာ